Theodore Roosevelt အထက်တန်းကျောင်းကိုသူ့အနေနဲ့ဘာကြောင့်လာရောက်ကြည့်ရှုရတယ်လဲဆိုတာကိုကျောင်းရဲ့စာကြည့်တိုင်းမှာပြုလုပ်တဲ့ကျောင်းသူကျောင်းသားအယောက်20နီးပါးနဲ့တွေ့ဆုံစကားပြောရမှာဒေါအောင်ဆန်းစုကြည်ကအခုလိုစာပြီးပြောပါတယ
်ဒီကိုလာရတဲ့အဓိကကျောင်းရင်းကတော့အမေရိကန်ပြည်ထောင်စုကအထက်တန်းကျောင်းတွေကိုကျမတစ်ခါမှမရောက်ဘူးလို့ပါခုနတမ်ကမှအလုပ်လုပ်နေတုန်းကကျမဒီမှာနှစ်တော်များများနေခဲ့ဘူးပါတယ်အဲ့ဒီတုန်းကတက္ကသိုလ်ကိုသွားခဲ့ပါတယ်။ဒါပေမဲ့အထက်တန်းကျောင်းကိုတော့တခါမှမရောက်ခဲ့ပါဘူး။အခုကျမအထက်တန်းကျောင်းကိုစိတ်ဝင်စားနေရတာကထို့သဖြင့်ကျမတို့နိုင်ငံမှာပညာရေးစနစ်ပြုပြင်ပြောင်းလဲရေးကြိုးစားဆောင်ရွက်နေလို့ဖြစ်ပါတယ်
။ပညာရေးမှာအဓိကဖြစ်နေတဲ့ပြဿနာဟာအလုပ်ကိုင်ရှာဖွေလို့မရတာဖြစ်တယ်လို့လည်းဒေါက်ဆန်းစုကြည်ကပြောပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာအသက်မွေးဝမ်းကြောင်းပညာရေးဖြစ်ထွန်းအောင်အလေးပေးဆောင်ရွက်ခြင်းတယ်လို့လည်းသူကဆိုပါတယ်။ကျောင်းသားတွေအနေနဲ့သူတို့ဘယ်မှာအားတာတယ်အားနေတယ်ဆိုတာသူတို့ကိုသူတို့တေချာသိနိုင်ပြီးရွေးချယ်နိုင်အောင်လို့ဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါတယ
်။ဒါကြောင့်ခုအမေရိကန်ပြည်ထောင်စုမှာရှိတဲ့ကျောင်းသားတွေရဲ့ပြောဆိုချက်တွေကိုကျွန်မနားထောင်ကြည့်ပါတယ်။အမေရိကန်ပြည်ထောင်စုဟာပညာရေးရအလွန်အောင်မြင်နေတဲ့နိုင်ငံလေးဖြစ်ပါတယ်
။ဒါပြင်ကျောင်းသားတွေအနေနဲ့သူတို့ပညာရေးစနစ်ဘာကြောင့်အောင်မြင်နေတယ်လဲဆိုတဲ့အမြင်ကိုသူ့အနေနဲ့သိချင်ကြောင်းဒေါအောင်ဆန်းစုကြည်ကပြောပါတယ်။
Does the school provide all of you with the books that you need?
ဒါကတော့ကျောင်းကနေစာအုပ်စာတန်းခဲတန်းစတဲ့လိုအပ်တဲ့ကျောင်းသုံးပစ္စည်းမှန်သမျှကိုထောက်ပံ့ကြသလားလို့ဒေါက်ဆန်းစုကြည်ကမေးလိုက်တာပါ။ကျောင်းသားတွေကသူတို့အနေနဲ့လိုအပ်တာမှန်သမျှရပါတယ်လို့ပြန်ဖြေတဲ့အခါမှာသူကအခုလိုတုံ့ပြန်ပြောဆိုခဲ့ပါတယ
်။ You know this is something very very difficult for many of us in my country.
ကျမတို့တွေဒီလိုရဖို့ဆိုတာကအလွန်အလွန်ခက်ခဲလှပါတယ်။ကလေးတွေရဲ့စာအုပ်တွေကိုအလုံးလောက်ထောက်ပံ့ဖို့ကျမတို့နိုင်ငံမှာအခက်အခဲတွေအများကြီးရှိနေတာပါလိုအပ်တဲ့ဖတ်စာအုပ်တွေဒါမှမဟုတ်ဘလားစာအုပ်တွေကိုကလေးအလုံးအတွေအလုံးလောက်မပေးနိုင်ပါဘူးပညာရေးကိုထောက်ပံ့ဖို့ပတ်စံရှာနိုင်ဖို့ကျမတို့တွေစိန်ခေါ်မှုဖြစ်နေတာပါခဲတံကိုတောင်မှကလေးအလုံးကိုကျမတို့မပေးနိုင်သေးပါဘူး
ဒါပြင်ဒေါအောင်ဆန်းစုကြည်ဟာသူငယ်ရွယ်စဉ်အချိန်ကပညာသင်ကြားခဲ့တဲ့အတွေ့အကြုံကိုလည်းကျောင်းသူကျောင်းသားတွေကိုပြောပြခဲ့ပါဗျ။အမေရိကန်နဲ့မြန်မာပြည်ကကျောင်းသူကျောင်းသားတွေအတွက်လည်းပညာတော်သင်အပြန်အလှန်ပို့တဲ့အစီအစဉ်ကိုသူ့အနေနဲ့အကောင့်ထည့်ဖို့ရှိကြောင်းလည်းပြောကြားသွားပါဗျ။ကျောင်းသူကျောင်းသားတွေကလည်းကမ္ဘာနာမည်ကျော်ပုဂ္ဂိုလ်တဦးဖြစ်တဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်ရပြီးရင်းနှီးနှီးအပြန်အလှန်စကားပြောဆိုခွင့်ရတဲ့အတွက်သူတို့အနေနဲ့ဂုဏ်ယူဝမ်းသာမိကြောင်းတုံ့ပြန်ပြောဆိုခဲ့ပါဗျ။